မနက်ငယ်ဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်နယ်ဘွားတွေရဲ့ပတ်ဝန်းမှုခန့်ကန့်တာဟာအရေးပါကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီကနေ့တရုတ်နှစ်တကူပွဲတော်မှာပြောကြားလိုက်တာပါ။မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့ယင်းနှိမ့်နှံ့မှုဟာအများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍမှာတရုတ်ရဲ့အရေးပါမှုဘလောက်ရှိသလဲဆိုတာကိုအမီဖော်လိုသူစီးပွားရေးလုပ်ငန်းရှင်တဦးကအခုလိုပြောပါတယ်
။ခန့်ကန့်တာအရေးပါလားဆိုတော့ကျေနပ်ပြောရရင်သူချင်းမှာအကအစအစဆိုအကုန်ရနေတာ။လွယ်တယ်လွယ်တယ်လေ။မဇက်ပေါက်ကြီးအများကြီးဖြစ်နေတဲ့အခါကျတော့တရုတ်ဘက်ကစီးပွားရေးကတော်တော်များများပမာဏကြီးအတွက်လက်ရှိအခြေအနေမှာပေါ့နော်။ဆိုင်းပြီးတိုးတက်မှုနောက်ကျနေတဲ့အချိန်မှာတော့ဒါတွေကတော့မရှိသုံးသုံးနေရတဲ့အခါကျတော့ကျွန်တော်ကတော့ဟိုဘယ်လိုပေါ့မရှိသုံးအနေနဲ့ဟောရမှာလေ။ဘာဖြစ်တော့အရင်လိုမဟုတ်တော့ဘူးလေ။ကဘာကြီးကရွာကြီးဖြစ်နေပြီ။နောက်လူတွေကသုံးကျင်ကြပြီ၊ဆွဲကျင်ကြပြီဆိုတဲ့အခါကျတော့လမ်းလမ်းမမီတော့ပြည်ရအောင်သုံးကြတဲ့သဘောပါပဲ။စီးပွားရေးတိုးတက်လာလို့ချင်းလူတွေကတွတ်တူရွေးချယ်ပိုက်ခွင့်နဲ့အများကြီးရှိလာမယ်လေ။အခုကရွေးချယ်စရာခြံစားနေနေတယ်လေ
။တရုတ်မြန်မာစီးပွားရေးစင်ကြံလန်းတပတ်အန်ရောအကောင့်နယ်ဖို့ဆောင်ရွက်ရေးဆိုင်ရာဥဆောင်ကော်မတီမှာနိုင်တော်တိုင်မီခန်ပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကဥက္ကဋ္ဌဖြစ်ဥဆောင်ပြီးမြန်မာဆိုရကဖွဲ့စည်းထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့တရုတ်မြန်မာချစ်ကြည်ရေးအတွက် One Belt One Road အစီအစဉ်နဲ့တရုတ်မြန်မာစီးပွားရေးစင်ကြံတည်ဆောက်ရေးမှာမြန်မာပြည်သူတွေပါဝင်ကြဖို့လည်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအတွက်တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုဟာအရေးပါတယ်ဆိုတာကိုရခိုင်ဦးသိစင်ဆိုရလက်ထက်ကပြည်တော်စုဝန်ကြီးတပါးကပြောခဲ့ဘူးလို့ NLD ဆိုရလက်ထက်မှာလည်းရခိုင်တဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်တာပါ။နိုင်ငံရေးလေးလာတုံးတဲ့သူစာရေးဆရာဦးတန်းစိုးနိုင်ကတရုတ်ရဲ့အရေးပါမှုနဲ့ဝန်ကြီးချုပ်ရဲ့ပြောဆိုမှုပေါ်အခုလိုတုံးသက်ပြောဆိုပါတယ
်။ဟိုရခိုင်ကိစ္စနဲ့ပတ်သက်ပြီးနောက်ထပ်ဒီနေ့ကကျွန်တော်တို့ကိုပြားရတင်ပေးနေတဲ့အချိန်မှာကျွန်တော်တို့ကိုရှေ့ဘက်တွန်းဖို့လို့ဖြစ်နေအနေအထားပေါ့ဗျာ။အဲ့မဲ့ကျွန်တော်တို့ရန်ကုန်တိုင်းဝန်ကြီးချုပ်တယောက်အနေနဲ့အဲ့လိုပြောဖို့မလိုအပ်ဘူးခင်ဗျာကျွန်တော်တို့ရန်ကုန်ဆိုတာဗဟိုကြီးစီဝါရေးချက်ချာနောက်စီဝါရေးချက်ချာဆိုတဲ့အပိုင်းမှာပြည်သူ့အပိုင်းမှာအများစုကတရုတ်တင်သွားမှုနေတဲ့စီဝါရေးပေါ့ဗျာနောက်အဲ့ဒီအောက်မှာအဲ့လိုသူတို့ကိုဦးစားပေးပြီးတော့လုပ်ကင်နေရတဲ့အနေအထားအောင်မှာသူအနာပိုင်းတယောက်နေရတာအဲ့လိုပြောမလို့အဖုတ်ထမှာလေကျွန်တ
ော်မြန်မာနိုင်ငံဆိုင်ရာတရုတ်တမကြီးမစ္စတာဟိုလန်ကတော့မြန်မာနိုင်ငံမှာအခုလိုတရုတ်နှစ်တစ်ကူကျေးမွားခွင့်ရနေတာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထင်ရှားစေတယ်လို့ဒီကိရိမနဲ့ဖွင့်ပွဲမှာပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်3ရက်ကျော်လောက်ထဲကတရုတ်လူမျိုးတွေဝင်ရောက်နေထိုင်ကြတာလို့တရုတ်စီးပွားရေးလုပ်ငန်းရှင်တဦးရဲ့ပြောကြားချက်အရသိရပါတယ်ခင်ဗျာ